ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပြဖို့မြန်မာစစ်အုပ်ကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဘေးအန္တရာယ်ကင်းကင်းကုန်သင့်ခါရှိရှိပြန်နိုင်မဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြီးခဲ့တဲ့သတင်းပတ်ထည်နေရပြန်ဖို့မဲ့အစီအစဉ်ပြပြသွားခဲ့ပြီးနောက်မှာပဲကုလသမဂ္ဂရဲ့တိုက်တွန်းချက်ထပ်ပေါ်လာလည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်အရတိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတုပ်ဖြစ်150လောက်ကိုစတင်ပို့ဆောင်မှုစီစဉ်ထားခဲ့ပေမဲ့မြန်မာနိုင်ငံဘက်ကချင်းနေပြီးပေါ်စိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြောင်းရတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ UNHCR ရဲ့ကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြန်နိုင်မှုမြန်မာစစ်အုပ်အပေါ်မှာမူတည်နေကြောင်းနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့နဲ့နေရစုခွာရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းမှုအတွက်လည်းတိုက်တွန်းထားပါတယ်မြန်မာစစ်အုပ်ကတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရမယ်ဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြည်လည်လက်ခံမှုလည်းအစင်းနဲ့ပြင်ဆင်ထားတဲ့အကြောင်းပြောဆိုထားတာပါဒုက္ခသည်တွေကိုယ်စံနာတိုင်းနေရပြန်နိုင်မှုမြန်မာစစ်အုပ်ကဆုံးဖြတ်ထားတဲ့ပေါ် UNHCR ကကြိုဆိုပေမဲ့ဒုက္ခသည်တွေလွတ်လပ်လပ်သွားလောက်ခြင်းရှိရေးဝန်ဆောင်မှုတွေထောက်ထားတဲ့စောင့်ဝင်နေရေးအခွင့်အလမ်းတွေရရှိခံစားနိုင်အောင်ဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းလဲ UNHCR ကတိုက်တွန်းထားပါတယ်ဒီလိုချင်းတွေဖန်တီးနိုင်မှသာဒုက္ခသည်တွေယုံကြည်မှုရမှာဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP UNHCR နဲ့မြန်မာစိုးရတို့ကြားဇွန်လနဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လောက်အရာဒုက္ခသည်တွေနေရပြန်မှုစီစဉ်ထားတဲ့နေရာတွေကိုတောက်ရောက်ခွင့်ပေးဖို့လဲတိုက်တွန်းထားပါတယ်